စစ်မြေပြင်မှာတိုက်ခိုက်နေရတာကနိုင်ငံဆောင်တပ်ဖွဲ့တွေဖန်တီးပြီးတော့ဒေသခံအစိုးရတွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနည်းပညာအပြောင်းလဲက IS စစ်သွေးကြွတွေနဲ့ Al-Qaeda အကြမ်းဖက်ကွန်ရက်တွေကိုအသာစီးရလာတဲ့နေရာမှာအမှတ်ပေးရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအဓိကမိန့်ခွန်းတစ်ခုကိုနောက်ဆုံးအကြိမ်ပြောကြရမှာအမေရိကန်အထူးစစ်စင်ရေးတပ်နဲ့အလဲပိုင်းဒေတာကုတ်ကဲရေးဌာနတို့ရဲ့ဆောင်ရွက်ချက်တွေနဲ့ကြီးရည်လေတပ်ဖွဲ့တွေမှာရှိတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုလည်းချီကျူးခဲ့ပါတယ်။တပ်ဖွဲ့ဝင်တွေအပေါ်တိုင်းပြည်တစ်ခုလုံးကမယုံနိုင်လောက်တဲ့ကျေးဇူးအကျွေးတွေတင်နေပြီးဖြစ်တဲ့အကြောင်းကိုလည်း Florida ပြည်နယ် McDill Leaders Camp မှာခြေစိုက်ထားတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုသမ္မတ Obama ကပြောကြားသွားခဲ့တာပါ။သမ္မတ Obama စတင်တာဝန်ယူခဲ့တဲ့2009ခုနှစ်တုန်းကအမေရိကန်ဟာအာဖဂန်နဲ့အီရတ်စစ်ပွဲတွေမှာပါဝင်နေတာ9နှစ်ရှိပြီဖြစ်ပါတယ်။သူတာဝန်ယူခဲ့တဲ့သမ္မတသက်တမ်း10နှစ်တွင်အကြမ်းဖက်အဖွဲ့အစည်းတစ်ခုခုအစွန်းရောက်သမ္မတတယောက်ကအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့မကြံစည်ခဲ့ဘူးတဲ့နေ့ဆိုလို့တနေ့မှမရှိခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်။2019ဇန်နဝါရီလ20ရက်နေ့တာဝန်ကအနားယူတဲ့အခါစစ်ကာလအတွင်းသမ္မတသက်တမ်း20တာဝန်ယူခဲ့ဘူးတဲ့သမ္မတတဦးဖြစ်လာလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။